တိလင်္ကာနိုင်ငံမှာခရိယန်ဖျားကြောင်းနဲ့ဟိုတယ်တချို့ဘုံခွဲတိုက်ခတ်ခံရလို့တည်ဆုံးသွားတဲ့ခရိယန်ဘာသာဝင်တွေနဲ့အတူတစားတဲ့ရှိကြောင်းပိုယန်မင်းကြီးဖရန်စစ်ကယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအီစတာပွဲတော်နေ့မှာပြောဆိုလိုက်ပါတယ်ခရစ်တော်ရဲ့ရှင်ပြန်ထမြောက်ခြင်းအားလူသားတိုင်းအတွက်ဘဝတည်းကိုမွေးဖွားပေးခြင်းဖြစ်ကြောင်းသိင်းတဲ့ကြီးတက်ရောက်တဲ့ယောမမျိုးစိန့်ပီတာယင်ပြန်စုတောင်းပွဲမှာပြောကြခဲ့သလိုစီးရီးယားယင်မင်လစ်ဘားနဲ့တောင်ဆူဒန်နိုင်ငံတွေငြိမ်းချမ်းရေးအတွက်ပါစုတောင်းပြောကြခဲ့တာပါ VOA သတင်းတော့ဆာဗီနာကက်စတာဖရန်ကိုပေးပို့တဲ့သတင်းလွှာကိုဆက်ပြီးတင်ပြခြင်းပါတယ
်မိုးသားတင်ညိုအောက်ကစိန့်ပီတာယင်ပြန်မှာတော့ပန်းဒီနဲ့ဝေဆာနေပြီးအဖြူရောင်ဝတ်ရုံနဲ့ပိုယန်မင်းကြီးဖရန်စစ်ကတော့ထောင်တောင်းချီတဲ့ဝတ်ပြုစုတောင်းသူတွေနဲ့အတူယေရှုခရစ်တော်ပြန်ရှင်ထမြောက်ခြင်းအထိမ်းမှဖြစ်တဲ့အီစတာပွဲကိုကျင်းပနေတာပါအစဉ်အလာတိုင်းစုတောင်းမြတ်တာပို့တာတဲ့အဲ့ဒီပွဲမှာပိုယန်မင်းကြီးက Happy Easter ဆိုပြီးသူ့ရဲ့မေတ္တာပို့နောက်ဆုံးစကားမတိုင်ခင်စိတ်တိကြိုက်ပွဲတိတိလင်္ကာကခရစ်ယာန်ဖျားကြောင်းတဲ့နေရာတချို့ဘုံကွဲတိုက်ခိုက်ခံရတဲ့ဖြစ်ရက်အတွက်ကြေကွဲဝန်းရသလိုအခုစူတောင်းပွဲလာကြတဲ့ခရစ်ယာန်မိသားစုတွေကလည်းထတ်တူထမျှရှိကြောင်းပြောကြခဲ့ပါတယ်။ပိုယန်မင်းရဲ့အစောပိုင်းစူတောင်းစကားမှာတော့ခရစ်တော်ရှင်ပြန်ထမြောက်ခြင်းဟာဘဝတည်ဖြစ်ခြင်းရဲ့အခြေခံဥဒေသဖြစ်ပြီးလူသားအလုံးအတွက်ရောအတိတ်တရားနဲ့နှလုံးသားတွေကပါတကယ့်ကိုအသစ်တစ်ဖန်ပြန်လည်မွေးဖွားခြင်းမျိုးဖြစ်တယ်လို့ပြောပါတယ်။ခုကစလို့လာမယ့်ကမ္ဘာတည်ကြီးမှာအကုသိုလ်အကြောင်းတရားတွေကနေလွတ်မြောက်ကြပါစေလို့သူကစူတောင်းပါတယ်။ပိုယန်မင်းကြီးရဲ့နောက်ထပ်ဆူတောင်းသတင်းစကားတဲ့ပထမအကြောင်းအရာကစီးရီးယားအရေးဖြစ်ပြီးယင်မင်နဲ့လီဘားနိုင်ငံတွေမှာကြုံရတဲ့စစ်ပွဲလူသားချင်းစာနာပွဲဘေးဒုက္ခငတ်မှုမှုတွေနဲ့ပတ်သက်လို့လည်းဆူတောင်းပါတယ
်။ Germi che sino di sanguinare la Libia dove persone inermi
အခုသတင်းပတ်တွေအတွင်းတည်ဆုံမှုတွေနေရက်ဆက်ခွာထပ်ပြရသူတွေများလာစေတဲ့လီဘားကပြည်ပခါနဲ့ပြည်မြကြမှုတွေအဆုံးတတ်နိုင်ပါစေ။ဆယ်စုနှစ်ကြာအောင်ဖြစ်လာခဲ့တဲ့ပြည်ပခါနဲ့နိုင်ငံမတည်မငြိမ်ဖြစ်နေတာကိုအဆုံးသတ်နိုင်ဖို့နဲ့တွစ်ဆုံဆွေးနွေးအဖြစ်ရှားတဲ့နေလန့်ကိုရွေးချယ်ဖို့တိုက်တွန်းလိုပါတယ်
။ဒါအပြင်အာဖရိကတိုက်ကဘာကီနာဖာဆို၊မာလီ၊နိုင်ဂျာ၊နိုင်ဂျီးရီးယား၊ကင်မရွန်စတဲ့နိုင်ငံတွေမှာလူမျိုးရေးတင်မာမှုပြည်ပခါတွေအစွန်းရောက်တွေရဲ့အကြမ်းဖက်မှုနဲ့အပြတ်မောက်လို့ရကြောက်တည်ဆုံမှုတွေရပ်တန့်ပြီးငြိမ်းချမ်းရေးရဖို့ကိုလည်းဆူတောင်းခဲ့သလိုဆူဒန်ရဲ့နိုင်ငံရေးမတည်ငြိမ်မှုကိုလည်းPope Francis ကထည့်သွင်းပြောကြပါတယ
် Posso aprirsi una nuova pagina della storia del paese nella quale
ဘုဆိုရင်ဆူဒန်နိုင်ငံရဲ့သမိုင်းစာမျက်နှာတစ်ခုဖွင့်လှစ်နိုင်ဖို့မျှော်လင့်ချက်တွေရလာပါပြီနိုင်ငံရဲ့ပြန်လည်တည်မြဲရေးကိစ္စနဲ့အခြေအနေကောင်းတွေဖြစ်လာအောင်ကိစ္စမှာနိုင်ငံရေးလူမှုရေးဘာသာရေးနယ်ပယ်အသီးသီးကပုဂ္ဂိုလ်တွေအားလုံးတက်ကြွစွာနဲ့တာဝန်ယူလှုပ်ဆောင်ကြဖို့မြစ်တာရက်ခံခြင်းပါတယ
်ဒါ့အပြင်ဗင်နီဇွဲလားနိုင်ငံကအကြပ်ပြတ်သနာနီကိုလာကကအခြေအနေနဲ့ပတ်သက်ပြီးလဲငြင်းညမ်းစွာညှိနှိုင်းအဖြေရှာကြဖို့ပိုယန်မင်းကြီးကတိုက်တွန်းခဲ့ကြောင်းပါခင်ဗျာ